ဒီလ9ရက်နဲ့10ရက်နေ့တွေမှာ COVID-19 ရောဂါပိုးတွေးရှိသူနောက်ထပ်5ဦးရှိခဲ့ပြီးဒီထက်မှာ quarantine တိကျခွဲစောင့်ကြည့်ရဲ့14ရက်ကျော်လွန်ပြီးချိန်မှာရောဂါလက္ခဏာမပြဘဲရောဂါပိုးတွေးရှိသူနဲ့ local transmission ခေါ်နိုင်ငံခြားကိုခီးမသွားပဲကြည်ရင်းမှာကူးစက်ခံရသူတွေပါဝင်နေပါတယ်ဒီအခြေအနေမှာဘာတွေကိုအလေးထားရမလဲဆိုတာကိုကျွန်တော်မိုးစော်ကကျမရေးနဲ့အားစားဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ညွှန်ကြားရေးမှူးချုပ်ငင်းပမောက္ခဒေါက်တာစိုးလွင်ငင်းကိုမေးမြန်းတင်ဆက်ထားပါတယ
်။အရင်ကတော့သိထားကြတာဆိုရင်ကျွန်တော်ဒီ quarantine 14ရက်ကင်းမှာယောဂလက္ခဏာပြမယ်ပေါ့လေ။အခုဆိုရင်မနေ့ကတွေ့တဲ့လူနာတယောက်ဆိုရင်ဒါ quarantine 14ရက်ကျော်ပြီးမှသူ့မှာပိုးရှိရဆိုတာစစ်စစ်တွေ့ရှိရတဲ့အနေအထားမျိုးပေါ့။ယောဂလက္ခဏာလည်းမပြဘူးဆိုတော့အဲ့လိုမျိုးအနေအထားမှာဆိုရင်ကျွန်တော်ပြည်သူတွေအနေနဲ့အဓိကဘာတွေမျိုးဒူးဆက်ရမလဲဆိုရင်အဲ့လိုမျိုးအခြေအနေမျိုးမှာဆိုရင
်14ရက်ထားရတဲ့အတိပ္ပယ်ကတော့ဒီယောဂပြူရက်က14ရက်ကြီးတဲ့တကြောင်ကုသယောဂကာကွယ်ရေးမှာဒီနည်းပြဝါကိုတုံးရတာပဲကျွန်တော်တို့ယောဂဖြစ်နိုင်ခြင်းအုပ်စုများတဲ့ high risk group တွေပေါ့ဥပမာယောဂပြစ်ခဲ့တဲ့နိုင်ငံပြန်လာတဲ့လူတွေအကုန်လုံးမှာဒီယောဂကိုပါလာနိုင်တယ်ဆိုပြီးတော့ဒါတတ်မှတ်ပြီးတော့14ရက်ထားလိုက်တာပေါ့စားထားတဲ့နေရာဒါတရက်ကနေပြီးတော့ယောဂပြူရက်14ရက်ထားလိုက်တယ်ဒီ14ရက်နောက်ပိုင်းမှာလည်းပဲကိုယောဂလက္ခဏာပေါ်လာတဲ့လူတွေကလည်းပဲရှိနိုင်တယ်ဒါကြောင့်မလို့ခုနက quarantine လောက်ပြီးသားလူတွေကလည်းပဲအခုနောက်လို့ကိုက high risk group တဲ့မှာယောဂဖြစ်နိုင်တဲ့အုပ်စုတွေမှာပါတယ်ဆိုပြီးတော့ကိုသတိထားပြီးတော့အိမ်မှာလည်းပဲငါမိသားစုကိုမကူးဆက်အောင်နော်ဒီစနစ်တကျ social distancing မှာတို့ရတဲ့အကွာအဝေးနော်မကြခဏလက်သေးတာတို့ဒီကျွန်တော်တို့နှာခြေချောင်းဆိုးနေမကောင်းဖြစ်နေပဲချက်ချင်းကျမဤဌာနကိုတည်င်းပို့ပြီးတော့စောစီကုသမှုခံယူဖို့လို့အိမ်ထဲမှာပဲနေဖို့အပြင်မထွက်ဖို့စသဖြင့်ဦးနဲ့ကျမဤနဲ့အကောင်ဝင်ဌာနထုတ်ပြန်ချက်တွေကိုသိချာအဲ့ဒီလူတွေကပို့ပြီးတော့တိတိကျကျလိုင်းနာဆောင်ရွက်ဖို့လိုပါတယ်။ဘာဖြစ်လို့ဆိုတော့သူတို့ကနေပြီးတော့တဆင်လည်းပဲဦးနဲ့ local transmission ပေါ့ဒီနိုင်ငံညာမသွားဘူးတဲ့လူတွေနောက်ယောဂဖြစ်တဲ့လူနဲ့မတိတွေ့ဘူးတဲ့လူတွေမှာတဆင်ပြန်ပြီးတော့ယောဂကူးစက်နိုင်တာရှိနိုင်ပါတယ်။
အခုလောလောဆယ်မှာဆိုရင်ဆရာကျွန်တော်တို့အရင်ပြီးပါအနေပြန်လာတဲ့သူတွေကကူးစက်တာလည်းမဟုတ်ဘဲနဲ့ဒီတွေမှာရှိတဲ့လူအချင်းချင်းပါကူးစက်တဲ့အချိန်တွေတွေ့နေရတယ်ဆရာအဲ့ဒီပုံမှာရောဆရာအနေနဲ့ဘယ်လိုမျိုးသတိပေးပြောကြားလို့ပါလဲဆရာ
ကျွန်တော်တို့ဒီယောဂအစာဖြစ်တဲ့ဒီလူတွေကနေပြီးတော့သူ့ရဲ့မိသားစုသမို့သူ့နဲ့အနီးကပ်ထိတွေ့ကြင်တွေ့ခဲ့တဲ့လူတွေကိုပထမဆုံးကူးစက်တာပေါ့ဒါ first generation အဲ့ဒီကတော့တစ်ဆင့် second generation ကခုနလိုသူ့မိတ်ဆွေအပေါင်းအသင်းကြီးဆက်ရအဲ့တည်းနရချင်းရဲ့ဒီရက်ွက်တဲ့စသဖြင့်ဒီလိုမျိုးအစင်းစင်ကူသွားနိုင်တာဟုတ်ဒါကြောင့်မလို့လည်းပဲနိုင်ငံတော်ဒီကဲဝန်ကြီးဌာနတို့ကနေပြီးတော့ဒီဟာနောက်တစ်ပတ်နှစ်ပတ်တွင်မှဒီ local transmission စရှိနေတဲ့အတွက်ကြောင့်ဒီလူတွေကအခုနလို home stay ပေါ့နော်ဒီအိမ်မှာပဲနေပြီးတော့စနစ်တကျဒီယောဂဒီကာကွယ်နည်းတွေကိုစနစ်တကျမလိုက်နိုင်ဘူး social distancing တွေကိုသတိချာမလိုက်နိုင်ဘူးဆိုရင် local transmission အခုနောက်လို့လူလူတဲမှာစတင်ကူးစက်မှုရှိတော့အလျင်မြန်ကျွန်တော်တို့ကကူးစက်သွားနိုင်တာပေါ့ဒါကြောင့်မလို့ခုနောက်လို့လူစုလူဝေးနဲ့နေရာကိုမသွားဘူးလို့နောက်ကခုနောက်မလို့အပ်တဲ့အပြင်မထွက်တာလို့ဒီလိုမျိုးတွေကတိတိကျလိုင်းနာဆောင်ရွက်ရမှာတကယ်လို့အဲ့ဒီလိုမဟုတ်ဘဲနဲ့ဒီဟာကိုတော့ခပ်ပေါ်ပေါ်ပဲသဘောထားပြီးတော့ဒီလူစုလူဝေးနဲ့လည်းနေကြမယ်နောက်လက်စီတဲ့အကျဉ်းတို့နာစီချောင်းလို့ရင်လက်ထုတ်တဲ့အကျဉ်းတို့နှာခေါင်းစည်းအုပ်တဲ့အကျဉ်းတို့စသဖြင့်လိုအပ်တဲ့ကာကွယ်ရေးတွေကိုတိတိယောက်မဆောင်ရလို့ရှိရင်တော့ယောဂကူးစက်ပြန်လာမှုကပုံပုံပြီးတော့ဉာဏ်စာမှာဖြစ်ပါတယ်ဒါပေမဲ့အခုလည်းပဲကြည့်ရတော့ဒီကျူးလူတို့ကတော်တော်လေးကိုလိုင်းနာဆောင်ရတဲ့အနေအထားမှရှိတယ်နိုင်ငံကလိုအပ်တာတွေပံ့ပိုးပေးနေတယ်ဆိုတော့ကျွန်တော်ထင်တယ်ဟိုသေချာတာလူလူကဒီကြကြလိုင်းနာမယ်ဆောင်ရမယ်ဆိုလို့ရှိရင်တော့ဒီကူးစက်မှုအ ਨੇ ဆုံးနဲ့ကျွန်တော်တို့ထိန်းချုပ်နိုင်မှာဖြစ်ပါတယ်။ပေါ်ပေါ်တန်တန်မဲ့သဘောထားမှာဆိုရင်တော့ထိခိုက်မှုကပိုမိုပြီးတော့များပြားမှအနေထားမှာရှိပါတယ်။ဒီလူတို့ဓမ္မစတင်ကူးစက်မှုရှိနေတဲ့အနေထားမှာတော့မိသားစုတိအင်ချင်းတိအင်ချင်းကတော့ဒီကိုယ့်အိမ်ထဲမှာပဲကိုနေပြီးတော့ဒီလိုအပ်တဲ့ကာကွယ်ဆောင်ရွက်မှုလုပ်ငန်းတွေကိုတတတအပါဝင်ပေးတာအထူးရောက်ဆုံးကာကွယ်မှုဖြစ်ပါလိမ့်မယ်